သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SPS A World of Difference You're with SPS Burmese On mobile, online and on radio
Mobile, online and radio ပေါ်မှာသင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ်တော်ရရှင်များချစ်သည့်မင်္ဂလာဖျာဖျာနှင့်ပြည့်စုံတော်မူကြပါစေခင်ဗျာဒီနေ့ဇူလိုင်လ6ရက်အင်္ဂါနေ့မြန်မာပိုင်းစီစဉ်များကို SBS Radio မှစတင်တင်လွှင့်နေပါရခင်ဗျာဒီနေ့စီစဉ်များကိုကျွန်တော်ကျော်ထွန်းအောင်ခေါ် Terrell အောင်ကတင်ဆက်သွားမှာဖြစ်ပြီးယနေ့ပါဝင်ပြီးစီစဉ်များမှာတော့2021ခုနှစ်ဇူလိုင်လကစခဲ့တဲ့လူဝင်မှုကြီးကြပ်ရေးနဲ့ဗီဇာပြောင်းလဲမှုများဆိုတဲ့ဆောင်းပါးကေမာမျိုးအားမြန်မာစစ်တပ်ကမီးလောင်ကျွမ်းစီခဲ့တဲ့ဆိုတဲ့သတင်းဆောင်ပါလူအခွင့်ရေးရပိုင်ခွင့်မဲ့ရုံးကန်နေရဆဲမတန်ဆွမ်းသူများဆိုတဲ့ဆောင်ပါနဲ့ပြန်လည်ရှင်သန်ဖို့နီလန်းသစ်ရှားဖွေခြင်းဆိုတဲ့ဆောင်ပါတို့ကိုတင်ဆက်ပေးမှာဖြစ်ပါတယ်ဒီနေ့ကောင်းကြီးပိုင်းသတင်းတွေကတော့ New South Wales COVID-19 ရောဂါကူးစက်မှုအခြေအနေကိုပြည်내ဝန်ကြီးချုပ်ပြောမြန်မာနိုင်ငံမှာ COVID အတည်ပြုလူနာ13,000နီးပါးရှိဒေတောမျိုးပီဇာပြောင်းပိုးကူးဆက်မှုထိုင်းနိုင်ငံတွင်ပြန့်နှံ့လာယခုချိန်အစပြီးသတင်းများကိုကျွန်တော်ကျော်ထွန်းအောင်ကစတင်ဖတ်ကြားပါတော့မယ်နယူးဆာဝေးကိုဗစ် -19 ရောဂါကူးစက်မှုအခြေအနေကိုပြည်내ဝန်ကြီးချုပ်ပြောနယူးဆာဝေးပရီးမီယာဂလက်ဒစ်ဘယ်ရစ်ဂျီကလင်ကCOVID-19 မှာတဆင့်ကူးစက်သောရောဂါအသစ် 18 ခုကိုမှတ်တမ်းတင်ထားတော်လဲဆစ်ဒီမျိုးရဲ့ပိတ်ဆို့မှုများသည်အလုံးလုံးနေတယ်လို့အခိုင်အမာပြောဆိုပါတယ်။တောက်ကြနေကြောလွန်ပြီးပိတ်ဆို့မှုတိုးချဲ့မည်ရှိမရှိကိုပြောရန်ဆောလွန်သေးတယ်လို့သူမကပြောကြားပါတယ်။သို့သောမနေ့ဖန်မှာကူးစက်မှုနံပါတ်များအပြီးတွင်ထိုကြေညာချက်ကိုထုတ်ပြန်ရန်မျှော်လင့်ထားတယ်လို့သူမကဆိုပါတယ်။သူမကအထူးသဖြင့်ညူဆဝေးကငယ်ရွယ်သောအသက်အရွယ်အုပ်စုများတွင်မြင်မာသောစစ်ဆေးမှုခံယူရန်အတွက်တောင်းဆိုထားပါသည်။သူမက
Overnight New South Wales recorded 18 cases of community transmission. 11 of those cases were people that were completely in isolation. 5 of those cases were people
ညာတွင်ကျင်းမှာညူဆဝေးသည်လူထုကြားကူးစက်ပြန့်ပွားမှု18ခုကိုမှတ်တမ်းတင်ခဲ့ပါသည်။အဲ့ဒီအထက်မှာ12ခုကအထူးကြောင့်လေထိုင်ခဲ့သူများဖြစ်ပါれ။ငါးခုမှသေချာခွဲထုတ်ခံထားရသူများဖြစ်ပါれ။ကံမကောင်းအကြောင်းမလားစွာလူနှူးသည်ကူးစက်ရောဂါဖြစ်ပွားခဲ့ပါれ။မြန်မာနိုင်ငံမှာကိုဗစ်အတည်ပြုလူနာ13,000နီးပါးရှိလာ။ယမန်နေ့တရက်ထဲမှာပဲကိုဗစ် -19 အတည်ပြုလူနာသစ် 2,969 ဦးတွေ့ရှိခဲ့တယ်လို့စစ်ကောင်စီကျန်းမာရေးဝန်ကြီးဌာနကဇူလိုင်လ5ရက်နေ့ညကသတင်းထုတ်ပြန်ပါれ။ဒီလူနာသစ် 2,965 ဦးနဲ့ဆိုရင်အတည်ပြုလူနာစုစုပေါင်း 36,384 ယောက်ရှိနေပါပြီ။မနေ့ကကိုဗစ် -19 ကူးစက်ခံရပြီးသေဆုံးသူ42ဦးရှိခဲ့တာကြောင့်သေဆုံးသူစုစုပေါင်း 3,462 ဦးထိရှိနေပြီဖြစ်ပါတယ်။လက်ရှိပိုးတွေ့အတည်ပြုလူနာရေထဲမှာကိုဗစ်မျိုးရိုးဗီဇကွဲရောဂါပိုး၃မျိုးကိုစစ်ဆေးတွေးရှိထားတယ်လို့စစ်ကောင်စီကျန်းမာရေးဝန်ကြီးဌာနကဇွန်လကထုတ်ပြန်ကြေညာထားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းလာရှိုမြို့မှာတော့ဇွန်လ၈ရက်နေ့ကစပြီးဇူလိုင်လ၅ရက်နေ့အထိကိုဗစ် -19 ကြောင့်သေဆုံးနှုန်းတွေမြင့်တက်နေပြီးပိုးတွေ့အတည်ပြုလူနာတွေးရှိနှုန်းလည်းတစ်နေ့ထက်တစ်နေ့မြင့်တက်လာနေတယ်လို့ပရဟိတလှုံ့ဆော်ပေးသူတွေကပြောဆိုပါတယ်။စစ်ကောင်စီချမိုင်းဝန်ကြီးဌာနရဲ့မနေ့ကထုတ်ပြန်ကြေးအရကိုဗစ်အတည်ပြုလူနာသစ်တွေအများဆုံးတွေ့ခဲ့တဲ့ဒေသတွေတဲကပဲခူးတိုင်းရှမ်းပြည်နယ်ရန်ကုန်တိုင်းအေရဝတီတိုင်းစကိုင်းတိုင်းမကွေးတိုင်းမွန်ပြည်နယ်နဲ့မန္တလေးတိုင်းတို့ဖြစ်တယ်လို့ဖော်ပြထားပါတယ်ဒယ်တာမျိုးဆက်ပြောင်းပိုးကူးစက်မှုထိုင်းနိုင်ငံတွင်ပြန့်နှံ့လာဧပြီလကစပြီးကိုဗစ် -19 ကပ်ရောဂါတတရလှိုင်းနဲ့ရင်ဆိုင်နေရတဲ့ထိုင်းနိုင်ငံမှာတနင်္ဂနွေနေ့တရက်ထဲသေဆုံးသူ50နဲ့ပိုကူးလူသစ်6,000ကျော်ရှိနေပါတယ်။မြို့တော်ဘန်ကောက်ကပိုကူးဆက်ရအချက်အချာဖြစ်နေတယ်လို့ထိုင်းကျန်းမာရေးတာဝန်ရှိသူတွေကပြောဆိုပါတယ်။ ဒယ်တာမျိုးဗီဇပြောင်းပိုးသစ်ကြောင့်ဘန်ကောက်မြို့အပြင်အနီးတစ်ဝိုက်မှာပိုးကူးစက်မှုတွေပုံမှန်ဒေါ်လာနေပြီးတနိုင်ငံလုံးကိုပါပြန့်နှံ့နေတာကိုထိုင်းနိုင်ငံကတ်ယောဂါကာဝေးရေးထိန်းချုပ်ရေးဌာနကတွေးရှိခဲ့တယ်လို့ထိုင်းနိုင်ငံကြားရေးဝန်ကြီးဌာနသတင်းပြန်ကြားရေးအဖွဲ့ညွှန်ကြားရေးမှူးမစ်ပမစင်လာစီချီချာကသတင်းစာရှင်းလင်းမှပြောဆိုပါတယ်။ထိုင်းနိုင်ငံမှာလက်ရှိချိန်ထိပိုးကူးခံရသူ2,000ကနေပြီးသေဆုံးသူစုစုပေါင်း2,300လောက်ရှိနေပါတယ်။ပိုးကူးခံရသူတစ်ထဲမှာထိုင်းရောက်ကမ္ဘောဒီးယားလူမျိုး10ဦးနဲ့မြန်မာနိုင်ငံသား2ဦးပါတယ်လို့လည်းပြောဆိုပါတယ်။မလေးရှားနိုင်ငံမှာလည်း6ရက်ဇက်တိုက်နေ့စဉ်ပိုးကူးသူ6,000ကျော်ရှိနေတဲ့အတွက်ပိုးကူးသူစုစုပေါင်း8,000ကျင်နဲ့သေဆုံးသူ9,500ရှိနေပါတယ်။ကမ္ဘာမှာသဒ္ဒုထမြောက်လူဦးရေအများဆုံးရှိတဲ့အင်ဒိုနီးရှားနိုင်ငံမှာလည်းကိုဗစ်ကူးစက်မှုတိုးလာတာကြောင့်ဆေးရုံတချို့မှာလူနာတွေအတွက်အောက်ဆီဂျင်ပြတ်လပ်လာနေပြီးကျမ်းမာရေးစနစ်ပြိုလဲသွားမှာကိုစိုးရိမ်မှုတွေရှိနေပါတယ်။တနင်္ဂနွေနေ့ကပိုကူးဆက်သူ 2,000 နဲ့သေဆုံးသူ 900 ကျော်ရှိကြောင်းအင်ဒိုနီးရှားတာဝန်ရှိသူတွေကပြောဆိုပါတယ်။မြန်မာမြောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုဗိုလ်ချုပ်မြတ်သက်ဦးနဲ့အရာရှိကြီးများကိုဗစ် -19 ကူးစက်ခံနေရ။အာနာသိန်းစစ်ကောင်စီလက်အောက်ခံမြောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုပါဝင်အစင်းမြင့်အရာရှိတချို့တွင် COVID-19 ကူးစက်ရောဂါဖြစ်ပွားနေကြောင်းမစ္စမကစုံစမ်းသိရှိရပါသည်။ကချင်ပြည်နယ်အခြေစိုက်မြောက်ပိုင်းတိုင်းစစ်ဌာနချုပ်မပခတိုင်းမှုဗိုလ်မှူးချုပ်မြတ်သက်ဦးတိုင်းမှုရဲ့ကိုယ်ရေးအရာရှိမြောက်ပိုင်းတိုင်းစစ်ဌာနချုပ်စစ်စင်ရေးဗျူဟာမှူးကြီးဒုတိယတန်းစစ်စင်ရေးဗျူဟာမှူးကြီးတို့တွင် COVID-19 ကူးစက်ရောဂါဖြစ်ပေါ်ခံစားနေရတယ်လို့စစ်ဌာနချုပ်နဲ့နှီးဆက်သောသတင်းရက်ွက်များကပြောဆိုပါတယ်။ကမ္ဘာကူးစက်မြန်ကတ်ရောဂါ COVID-19 ကူးစက်ခံထားရသည့်အချမ်းပဲစစ်ကောင်စီတပ်စစ်တိုင်းမှုနှင့်ရာရှိကြီးများကိုတိုင်းစစ်ဌာနချုပ်တွင်အယိတ်သာဖြစ်သည့်မလီကာအေရိတ်သားတွင်စစ်ဆေးရုံမှဆရာဝန်များနှင့်အနီးကကူးသမှုပေးနေရာယနေ့ဆိုရင်၄ရက်မြောက်နေပြီဖြစ်ပါတယ်။စစ်တိုင်းမှုရုံထိုင်သည့်စစ်ဌာနချုပ်အတွင်းတိုင်းရုံအတွင်းမှလည်းနောက်ဆက်တွဲကူးစက်ခံရသည့်စစ်သည့်အရာရှိများရှိနေပြီးသူတို့ကိုတော့စစ်ဌာနချုပ်အတွင်းရှိစစ်ဆေးရုံမှကူးသပေးနေကြောင်းသတင်းအရေးများကမစ္စမကိုပြောဆိုပါတယ်။တိုင်းမှုနဲ့စစ်စင်ရေးအရာရှိတချို့ COVID-19 ကူးစက်ရောဂါဖြစ်ပွားနေတာကိုသတင်းလုံခြုံမှုရှိစေရေးအတွက်တိုင်းစစ်ဌာနချုပ်တွင်မှပင်အသွားအလာများကိုအထူးကန့်သတ်မှုများလည်းရှိနေပါတယ
် SBS
This is SBS Radio
ငွေလဲနှုန်းမှာတော့ Australian Dollar ကိုမြန်မာကျပ်ငွေ1,242ကျပ်ရရှိပြီး American Dollar ကိုမြန်မာကျပ်ငွေ1,642ကျပ်ရရှိပါတယ်။ Australian Dollar ဟာ American 85 cent နဲ့ညီမျှပါတယ်။မနေ့ပြန် Australia တိုင်းမှာရှိတဲ့မြို့ကြီးများရဲ့မိုးလေဝသခန့်မှန်းချက်ကတော့ Sydney မြို့မှာအပူချိန် 16 degree centigrade မှာဖြစ်ပြီးများသောအားဖြင့်နေသားမှာဖြစ်ပါတယ်။ Melbourne မြို့မှာအပူချိန် 73 degree centigrade မှာဖြစ်ပြီးမိုးတိမ်သားများရှိမှာဖြစ်ပါတယ်။ Brisbane မြို့မှာအပူချိန် 20 degree centigrade မှာဖြစ်ပြီးမိုးတိမ်သားများအနည်းငယ်ရှိမှာဖြစ်ပါတယ်။ Perth မြို့မှာအပူချိန် 19 degree centigrade မှာဖြစ်ပြီးမိုးရွာသွန်းမှာဖြစ်ပါတယ်။Adelaide မြို့မှာအပူချိန် 15 degree centigrade ရှိမှဖြစ်ပြီးမိုးတိမ်သားများအနည်းငယ်ရှိမှဖြစ်ပါတယ်။ Hobart မြို့မှာအပူချိန် 9 degree centigrade ရှိမှဖြစ်ပြီးမိုးတစ်ဖောက်နှစ်ဖောက်ရွာသွန်းနိုင်ပါတယ်။ Canberra မြို့မှာအပူချိန် 10 degree centigrade ရှိမှဖြစ်ပြီးမိုးတိမ်သားများအနည်းငယ်ရှိမှဖြစ်ပါတယ်။ Darwin မြို့မှာအပူချိန် 38 degree centigrade ရှိမှဖြစ်ပြီးနေသားမှဖြစ်ပါတယ်။ဤတွင်သတင်းများကိုကြေညာလို့ပြီးပါပြီခင်ဗျာ။
ဒါမျိုးသတင်းဆောင်းပါးတွေကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ